အစတိုက်မှာတရင်လက်ခွင့်အများဆုံးရှိတဲ့နေရာတစ်ခုဖြစ်တဲ့ဟောင်ကောင်မှာတရုတ်နိုင်ငံကလူချင်းဥပဒေတည်ပြောင်းလိုက်တာကြောင့်တရင်လက်ခွင့်အသက်ဆက်ဖို့ခက်ခဲသွားရပြီးတော့တွန့်ကျင်သူတွေကပြောပါတယ်။ဒီကနေ့ကဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေကိုလက်တုပ်ပြန်တဲ့အနေနဲ့ထုတ်ပြန်တဲ့အဲ့ဒီလုံခြုံရေးဥပဒေအရပြည်ထောင်ထောင်တန်းတုံးတွေကနေတသက်တကြုံထိချမှတ်နိုင်ပြီးနိုင်ငံကနေခေါ်ထွက်တာအပြတ်မောင်းလုပ်တာအကြမ်းဖက်တာနဲ့နိုင်ငံဆွေးရတယ်နဲ့ပူပေါင်းတာတွေကိုတားဆီးဖို့ရည်ရဲလို့ဆိုပါတယ်။ဒါပေမဲ့ဒီဥပဒေရဲ့ကြက်ကြက်တဲ့အတိတ်ပဲဖွင့်ဆိုချက်နဲ့တိကျမှုမရှိတဲ့စကားရတွေကလလက်စွာပြောဆိုခွင့်ကိုယုံကြည်ဆိုသလိုတားဆီးလိုက်သလိုဖြစ်သွားတယ်လို့ဒေသသူတွေကသတိပေးနေကြပါတယ်။ဒီရက်တွေထဲဟောင်ကောင်သားတွေကဒီဂျစ်တယ်စနစ်ထဲသူတို့ရေးသားပြောဆိုချက်တွေကိုအာဏာပိုင်တွေမတွေ့အောင်ဖုံးကွယ်ဖို့ကြိုးစားတာတွေကိုတွေ့လာနေရပြီဖြစ်ပါတယ်။တေးပြမာကြီးကိုဝေဖန်ရေးသားတာတွေလွတ်လပ်ရေးပဲရင်းတဲ့ post တွေတင်ထားတာတွေကိုတချို့ website တွေမှာထုတ်ချလာရပြီဖြစ်ပါတယ်။ဆန္ဒပြသူတွေတုံ့ဆွဲတဲ့တချို့ကြွေးကြော်တန်တွေကဒီဥပဒေတင်နေညှိစွန်းတယ်လို့စက်တာပရင်းတွေကဟောင်ကောင်တာဝန်ရှိသူတွေကကြေညာပြီးမှပြမသတင်းဌာနကြီးတွေကလည်းဆန္ဒပြမှုတွေနဲ့ပတ်သက်တဲ့သတင်းရေးသားထုတ်လွှင့်မှုတွေမှာအပြောင်းအလဲတွေလုပ်လာနေကြရပါတယ်။ဥပမာအဖြစ် Liberate Hong Kong ဆိုရင် L#Hong Kong ဆိုပြီးပြောင်းလဲတုံ့ဆွဲလာရပါတယ်။အခုပြတဲ့နဲ့လုံခြုံရေးဥပဒေတက်ကဟောင်ကောင်ရဲ့အခြေခံဥပဒေမှာအမှတ်ခံထားတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့တရင်လွတ်လပ်ခွင့်ကိုကန့်သတ်ထားခြင်းမရှိဘူးလို့တော့တရုတ်နိုင်ငံကတာဝန်ရှိသူတွေကအကောက်ွယ်ပြောဆိုထားပါတယ်ခင်ဗျ။